အရင်စစ်အစိုးရလက်ထက်ကဆိုင်ရင်အခုအရက်သားအစိုးရလက်ထက်မှာအာဇာနည်နဲ့အခမ်းအနားကိုပြည်သူတွေအနေနဲ့တခန်းတနာလွတ်လွတ်လပ်လပ်ကျင်းပခွင့်ရလာတယ်လို့သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကသုံးသပ်ကြပါတယ်နိုင်ငံလွတ်လပ်ရေးအတွက်အသက်ပေးခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးတွေကိုအခုလက်ရှိအုပ်ချုပ်သူအစိုးရအနေနဲ့ပြည်သူနဲ့တသားထဲအာဇာနည်ကုန်းမှာဥညွတ်အလေးပြုမှုတွေတလေးတစားလှုပ်ဆောင်လာတာကိုလည်းတွေ့ရတယ်လို့ဆိုပါတယ်အာဇာနည်အခမ်းအနားကျင်းပချိန်မှာတော့လုံခြုံရေးကတင်းကျပ်နေတဲ့အနေအထားဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်သွယ်မေးမြန်းတင်ပြထားတာအောင်နားဆင်ကြည့်ရအောင်ပါရှင်
။မနေ့ကဇူလိုင်လ19ရက်နေ့တနင်္ဂနွေနေ့မှာကြာရောက်မဲ68နှစ်မြောက်အာဇာနည်အခမ်းအနားကိုနိုင်ငံတော်အစိုးရဘက်ကဒုသမ္မတ1ဒေါက်တာဆိုင်းမောက်ခန်းကိုရိုင်းတက်ရောက်ဖို့ရှိပါတယ်လို့အာဇာနည်ကျင်းပရေးနဲ့ဖိတ်ကြားရေးဆိုင်ရာကော်မတီကသတင်းထုတ်ပြန်ထားပါတယ်။အစိုးရဆက်ဆက်ခေအဆက်ဆက်အာဇာနည်ကိုဦးကိုဥညွတ်ဂုံပြုဖို့အတွက်ပြည်သူတွေနဲ့တက်ကြွလှုပ်ရှားသူတွေဘက်ကအာဇာနည်ဂုံရှိတဲ့နေရာကိုချီတက်အလေးပြုခါရောဟာပေးမှုတွေကိုဘလို့ပဲပိတ်ပင်တာစီဟန်တာမှုတွေရှိပါစေလှုပ်ဆောင်ခဲ့ကြတာရှိပါတယ်။ဒါပေမဲ့လည်းအခုအရက်သားအစိုးရခင်မှာတော့အာဇာနည်နဲ့အခမ်းအနားကိုပြည်သူတွေကိုလွတ်လွတ်လပ်လပ်ကျင်းပခွင့်တစုံတရာပေးလာတဲ့အနေအထားရှိလာတဲ့အပေါ်မှာ NHK သတင်းဌာနကနိုင်ငံခြားသတင်းတောက်တဦးဖြစ်တဲ့ဦးတီဟာတွေးကအခုလိုသုံးသပ်ပါတယ
်။ဒီအစိုးရခင်ရောက်တဲ့အချိန်မှာပေါ့နော်ဒီလိုမျိုးအရက်သားသဘောမျိုးပေါ့နော်ဒီလိုဒီအစိုးရလို့ခေါ်တဲ့အစိုးရပြည်ရောက်တဲ့အချိန်မှာသူတို့ကတက်နိုင်စီပေါ့နော်လူစုကိုလူစုနဲ့အစားအသောက်ရှင်းမဲ့အချင်းချင်းအကြောင်းလေးတွေလောက်လာတဲ့ဆက်မှာကျွန်တော်ကတော့ဒီအာဇာနည်ဆိုတာကအတိုက်ခံဖွဲ့စည်းရရနေပြီးတော့သူတို့ရဲ့နိုင်ငံရေးလှုပ်ရှားမှုကိုလုပ်တဲ့နေ့တစ်နေ့အနေနဲ့သုံးပြုလို့ရှိတာပေါ့အာဇာနည်နေ့ကဆိုတော့အတွေ့အနေရတဲ့အနေနဲ့ကလည်းအတိုက်ခံစည်းတွေနိုင်ငံရေးလှုပ်တဲ့နေ့တစ်နေ့ဖြစ်လို့ပဲသဘောထားပြီးတော့အာဇာနည်နေ့ဆိုရင်လူမျိုးရေးတင်ကျပ်တာတို့အကန့်အသတ်တွေလုပ်တာတို့အဲ့လိုမျိုးပေါ့အများကြီးလုပ်ခဲ့တာပေါ့ဒါကတော့ခမခင်ပါပေါ့ဒီလိုချက်ကိုရောက်တဲ့အခါကျတော့တက်နိုင်စီဆိုရတာအတိုက်ခံလို့လည်းနေရာနည်းနည်းပေးလာတယ်ဟလာဆိုတော့တခါဒီလိုလိုနဲ့ဆင်ကြင်ပဲလူကင်းကျင်းအနေမန်နေဂျမန့်တွေလုပ်လာတဲ့အခါကျတော့တွေ့ရနေပြီးတော့တင်းကျပ်ထားတဲ့လူမျိုးရေးတင်းကျပ်မှုတွေကိုသူတို့ရှော့ပြီးတယ်ဟလာအဖွဲ့ကြီးတွေကနေပြီးတော့ပြုကျင်တယ်ဆိုလို့ရှိလို့ရှိရင်သူကခွင့်ပြုတာတွေပဲလုပ်လာတာပေါ့နော်အဲတော့ဟိုနောက်တစ်ခါဒုသမရကိုလည်းသူကပို့ပြီးတော့တွေ့ရတဲ့သဘောထားကြည့်ဖို့ကြားတဲ့အနေနဲ့သူကဒီဒုသမရကိုဆက်ရောက်ပြီးတော့အလေးပြုလာတော့ဒါမျိုးတွေလုပ်လာတာပေါ့နော်အဲတော့ဒါတွေကရင်းနဲ့အတူတဲ့အခင်ချင်းပေါ့ဒါတော့ကျွန်တော်ကမှလည်းဟိုသူတို့ကရတားဆိုးရတဲ့ရလို့တို့ကိုတို့ပုံပေါ်ကျနေတော့တော်မလို့ဆုံးတယ်လို့ဆက်ပါတယ်
တိုင်းပြည်အတွက်အသက်ပေးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့ရတဲ့မွန်မြက်လာတဲ့ဒီအာဇာနည်နေ့မှာအခုလက်ရှိအစိုးရတာဝန်ရှိခေါင်းဆောင်တွေအနေနဲ့ပြည်သူတွေနဲ့တသားတဲ့တလေးတစားအလေးပြုဂုံပြုဥညွတ်မှုကိုလှုပ်ဆောင်တင်ပါတယ်လို့တော်ဖျားလေးရဲ့သမီးဖြစ်သူဒေါ်ဒေဝီတန့်စင်ကပြောပါတယ
်ဒါကတော့အာဇာနည်ဆိုတာကိုကျော်အောင်ဆန်းနဲ့အာဇာနည်ဒီခေါင်းဆောင်တွေဟာဒါတိုင်းပြည်ကပိုင်တာလေနော်အစိုးရတစ်ခုတည်းပိုင်တာမဟုတ်ဘူးလေတော့မလို့ဘာပဲဖြစ်ပြောဒေါ်လေးတို့ကဒီအာဇာနည်ကိုယ်ပိုင်မှန်ကိုလွတ်လွတ်လပ်လပ်ပြည်သူတွေကိုအကန့်အသတ်မရှိနော်ဒါခွင့်ပေးဖို့ကောင်းပါတယ်ဒေါ်လေးဒီတရင်နှာထောင်လိုက်တဲ့အချိန်မှာဒီနေ့မှာဟာဘာတွေမယူပါဘူးလွယ်အိတ်မယူပါဘူးကင်မရာမယူပါဘူးဖုန်းမယူပါဘူးဆိုတော့ကန့်တက်ချက်ကြီးကြတော့ဒေါ်လေးတော်တော်အံ့ဩသွားတယ်အဲ့တော့အစိုးရတစ်ခုဟာကိုယ့်ကိုယ်ကိုပြည်သူတွေကချစ်တယ်ယုံကြည်တယ်နော်အားကိုးတယ်ဆိုရင်ဘာမှဒီအတားအဆီးတွေလုပ်ရမလို့ဘူးလေဒေါ်လေးပြောတာပြည်သူနဲ့အတူဟလာဒါအစိုးရအချင်းဒါပြည်သူအချင်းဆိုလွတ်လွတ်လပ်လပ်ဖွင့်ပေးလိုက်ဖို့ပဲရှိတယ
်ဆရာကြီးသခင်ကိုတော်မှညဉ့်ညံ့ရေးကွန်ရက်ကဦးထွန်းဝင်းငိမ့်ကလည်းအာဇာနည်ခေါင်းဆောင်ကြီးတွေကိုအလေးပြုတဲ့အခမ်းအနားကိုလက်ရှိအစိုးရတာဝန်ရှိတဲ့သူတွေဘက်ကဒီထက်ပိုပြီးတော့မှတခန့်တနာလှုပ်ဆောင်ပေးသင့်တယ်လို့ရှုမြင်ပါတယ
်ဒါပြည်သူလူနဲ့ဒီလိုမျိုးကကဟိုတက်ရတဲ့အခမ်းအနားမျိုးမှာဟိုလုံလုံလေးမရှိဘူးလို့များယူဆလာမသိဘူးပေါ့ဗျာဟိုတကယ်တကယ်တော့အင်းတော့အစ်စ်အမြင့်ဆုံးအနာပိုင်တဲ့သူကလည်းအရင်တော့တိုင်းပြည်ကိုလို့လွတ်လပ်အောင်အသက်ပေးစီသွားတဲ့သူတွေဆိုတာကတော့အများကြီးမြင့်မြတ်ပါလေဗျာအဲ့ဒီအတွက်သူ့ရဲ့မြင့်မြတ်တာမရှိပါဘူးသူတော်အသက်ပေးပြီးသွားသေးတာပဲအဲနောက်သူတွေဒီလိုတိုင်းပြည်ကိုခေါင်းဆောင်နိုင်တဲ့သူတွေကိုကျိုးစွန့်နိုင်တဲ့သူတွေအများကြီးပေါ်ပေါက်လာအောင်တိုင်းပြည်ရဲ့အရေးကြီးဆုံးထိပ်တိုင်းခေါင်းဆောင်တွေကခါရွားပြုတယ်ဆိုတာအဲ့ဒီအစဉ်လာကိုဥညွတ်တာပါ
ပြည်သူတွေအနေနဲ့အာဇာနည်ဂုံးအထီအလေးပြုချီတက်ဂုံးပြုမှုတွေကိုလုံခြုံရေးပိုင်းတင်းကျပ်မှုတွေနဲ့ဆောင်ရွက်နေတာထက်စာရင်လွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်ပေးတင်ပါတယ်လို့လည်းအကြံပြုမှုတွေရှိပါတယ်
။ပြည်သူလူထုကအခုရတဲ့ဂါရဝပြုခွင့်ဆိုတာကလည်းဟိုသူတို့ကလုံခြုံရေးအရန်သူတို့ဘက်ကတင်းကျပ်တာတွေကတော့ရှိနေသေးပဲစစ်တပ်ဆေးတာတွေသူတို့တတ်မှတ်တဲ့နေရာတွေမှာပဲကျွန်တော်တို့စစ်ဆေးခံရတာတွေတန်းစီဆောင်နေရတာတွေအဲ့လိုမျိုးတွေပေါ့နော်။လူထုကဟိုအစဉ်ပြေပြေလို့ကိုကရာဒီကိုရဖို့ဆိုတော့အဲ့ဒီလိုအချိန်မီတိမတွေ့ရသေးဘူးလေ
ဇူလိုင်လ17ရက်နေ့ဒီကနေ့မှာတော့ဗိုလ်ချုပ်အောင်ဆန်းနဲ့တကွာ Azani Kalna Nidigo Jizu Birole, Pidurto Okahatura Ushimanga, Kanyo Quinga Nata GPA Tamayoma, Sonsaka Luran Kebare, Manatian Chalila Sakuya Nimaro, Azani Kongo, Azani Kalna Nidia, Tanya to Mizazuri, Pagata Yakarwa Puma Pibi, a soya bindoto by net, the Sanya Wunji Tana, Puezi, Didigata, Wishia Duri Bagale, Banguicha, Laya Ule Bujama Pibare, Tawale Langa Bujong Sani Tangaya Bujong Ni Ine, Bujong Sani Azani Kalna Nidia Lujan Kangare. ဒီမြယံကိုလေအများပြည်သူလေ့လာနိုင်မှုဖွင့်လှစ်ပေးမှာဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အာဂါနီကောင်းဆောင်ဤတဲ့ကြာဆုံးခဲ့ရတဲ့အချိန်မနက်09:30မိနစ်မှာလေအားလုံးကတပြိုင်တည်းဝမ်းနဲ့ကြောင်းအော်အော်ဆွဲအလေးပြုမှုတွေလှုပ်ဆောင်ကြဖို့လဲရှိတယ်လို့သိရပါတယ်ရှင်။